ကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဘူဒီတောင်မော်ရော့ဒေသမှာမွတ်စလင်အမျိုးသမီးတွေကိုမတော်မတရားပြုကျင့်ကြောင်းတိုင်ကြားမှုတွေမရှိဘူးလို့ကုလသမဂ္ဂဦးဆောင်တဲ့လေလာရေးအဖွဲ့ကပြောကြားခဲ့ပေမဲ့မွတ်စလင်တွေပေါ်မြန်မာစစ်တပ်ကအကြမ်းဖက်ကိုင်တွဲနှိမ်နင်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ကတော့ဒီကိစ္စကိုပွင့်လင်းမြင်သာစွာဆောင်ရွက်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့ဒေါ်ခင်မြတ်သက်ကပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်မောင်တော်ဒေသမှာပြီးခဲ့တဲ့လတဲ့ရဲတပ်ဖွဲ့ဝင်တွေတေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုခံရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနေပြည်တော်ရှင်းလင်းရေးလုပ်ရာမှာဒေသခံမွတ်စလင်တွေပေါ်မှာအကြမ်းဖက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလုံလောက်တဲ့အထောက်အထားမရှိကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ကပြောကြားခဲ့တယ်လို့ဒီကိစ္စအတွက်တရားဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမြန်မာအစိုးရအနေနဲ့ဘာမှဖုံးကွယ်ဖို့ကြိုးစားတာမရှိဘူးလို့ပြောကြားခဲ့ပါတယ
်။ And we have not tried to hide any of this. All the facts are available on our information services.
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူး။ကျမတို့ပြန်ကြားရေးဌာနမှာအချက်လက်တွေအားလုံးရှိပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဇင်းမြစ်ကိုချေချေနှိမ့်နှိမ့်သိရအောင်ကျမတို့ကြိုးစားနေပါတယ်။ဒါပေမဲ့ဘသူတွေအပြစ်ရှိတယ်လို့တက်တယ်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေအတိုင်းလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသကိုနိုဝင်ဘာလ2ရက်နဲ့3ရက်နေ့တွေမှာအဖွဲ့ဝင်10ဦးပါတဲ့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကိုယ်စားလှယ်တွေပါတဲ့အဖွဲ့အသွားရောက်ခဲ့ကြတာပါ။ဒီထဲမှာကုလသမဂ္ဂဌာနကိုယ်စားလှယ်ရီနတာလော့တီဆလင်ကသွားရောက်ခဲ့တာဖြစ်ပြီးတွေ့ရှိချက်ကိုကုလသမဂ္ဂအတွင်းမှူးချုပ်ရုံးပြောခွင့်ရစတဖန်ဒူဂျာရစ်ကကုလသမဂ္ဂရုံးချုပ်ရဲ့တောက်ကြံနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
The delegation met with state and township officials, community leaders and local villagers.Community representatives raised their concern over
ကိုယ်စားလှယ်ဖွဲ့အားပြည်နယ်နဲ့မြို့နယ်တာဝန်ရှိသူတွေဒေသအတွင်းကျွေးရနယ်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်ဒေသအတွင်းမှာဆန္ဒရေးကမလုံလောက်တာနေရေးတိုင်ရေးနဲ့ဂျမားကြီးဆန်ရအတွက်စိုးရိမ်ပူပန်တဲ့အကြောင်းဒေသဆိုင်ရာကိုယ်စားလှယ်တွေကပြောကြားကြပါတယ်ရွာသားတွေကလည်းနေမီရှင်းလင်းရေးလုပ်ရမှာအကြီးအကျယ်လူခွင့်ချိုးဖောက်မှုတွေရှိတဲ့အကြောင်းနဲ့လူကြုံရေးဆန်ရတာဝန်ရှိသူတွေအနေနဲ့အချက်သားတွေကိုပြင်မှတ်ထားတာမျိုးမလုပ်စေချင်တဲ့အကြောင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုယ်စားလှယ်တွေကိုပြောကြားခဲ့ပါတယ်တချို့ရွာတွေမှာနေရင်တော်များများမီးလောင်ထားတာကိုကိုယ်စားလှယ်တွေတွေ့ရှိခဲ့ပါတယ်
။ဒါအပြင်မောင်တော်ဒေတာကရေစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေအတွက်ကုလသမဂ္ဂဌာနကိုယ်စားလှယ်မစ်ရီနာတာကပြင်းပြင်းထန်ထန်ရှုံ့ချကြောင်းလည်းပြောပါတယ်။အခုလိုရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုရှာဖွေဖော်ထုတ်ဖို့တိုက်တွန်းလိုက်တယ်လို့လုံခြုံရေးတာဝန်ယူထားသူတွေအနေနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့လည်းတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေရဲ့တန်တမာတွေဟာအကြမ်းဖက်ခံရတဲ့ဒေသတွေကိုတွားခဲ့ပြီးတဲ့နောက်စစ်တွေလေးစိတ်မှရောရန်ကုန်မှာပါတင်းစားရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။တောက်ကြံတဲ့သတင်းစာရှင်းလင်းပွဲအပြီးမှာဌာနကိုယ်စားလှယ်မစ်ရီနာတာကလုံခြုံရေးတာဝန်ခံတွေဘက်ကလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုရယ်ဆွဆွဲမှုတွေအတွက်တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ပြောကြားလိုက်ပါတယ်
We urge the government to consider, given the large number of allegations of human rights violations, we urge the government.
လူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်လပ်ပြီးယုံကြည်ရတဲ့စုံစမ်းရေးကော်မတီတရဖွဲ့ပြီးစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ဒီကော်မရှင်ကနေဆွဆွဲမှုတွေကိုလေ့လာပြီးအမှန်တရားကိုဖော်ထုတ်နိုင်မှာပါ။
လုံခြုံရေးတပ်သားတွေရဲ့အဓမ္မပြုကျင်တာခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးမေးမြန်းချင်ရမှာတော့ကိုယ်စားလှယ်ဖွဲ့အခီးစဉ်အတွင်းအခုလိုအဓမ္မပြုကျင်ခံရတယ်ဆိုပြီးတိုင်ကြားတာမျိုးမကြုံခဲ့ရကြောင်းဌာနကိုယ်စားလှယ်ကပြောကြားခဲ့တာပါ။ဒီခီးစဉ်အတွင်းတွားရောက်ခဲ့တဲ့ဂျီယော်ရီဟာတမ္မတ်ကြီးတွေတောင်းဆိုတင်ပြခဲ့တဲ့ဂျီယော်ရီဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မတ်ကြီးကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပတမ္မတ်ကြီးရိုလန်ကိုပီယာကတော့သူတို့တွားရောက်ကြည့်ရှုခဲ့တဲ့ဒေတာတွေမှာလူနေမှုအခြေအနေတွေဟာတက်ကိုဆိုးဝနေတာတွေ့ရတာမို့လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့လိုနေတယ်လို့ပြောပါတယ
် What is very clear is that there is a lot of suffering on the ground people are have been fleeing their homes some homes were burned
အဲ့ဒီဒေတာရဲ့အခြေအနေတွေတိတ်ကိုဆိုးဝါးနေတယ်ဆိုတာတကယ်ကိုသိတာပါပဲလူတွေကိုယ်အိမ်မှာကိုမနေနိုင်ပဲရှောင်ပြေးနေရတယ်လို့တချို့အိမ်တွေဆိုမီးလောင်ထားတာပါဒီကဒေတာကအားလုံးလူမှုအတိုင်းဝိုင်းအားလုံးအတွက်လူအခွင့်အရေးကိုအကာအကွယ်ပေးဖို့ပွင့်လင်းမြင်သာမှုရှိကြဖို့ EU ကတောင်းဆိုပါတယ်ဒီဒေတာတွေနေထိုင်သူအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးခွင့်ရဖို့ကိုလည်းတောင်းဆိုပါတယ
်ဒါပြင်ဒီဒေတာရဲ့အခြေအနေကိုပေါ့ပေါ့ဆက်ဆက်တွက်လို့မရကြောင်းနဲ့ဒီဒေတာရဲ့ပြဿနာအတွက်ရေရှည်ဖြေရှားဖို့လည်းတိုက်တွန်းခဲ့ပါတယ်